တော်ရှင်များခင်ဗျာဒီသတင်းပါအတွက်စီးပွားရေးကဏ္ဍမှာတော့အမေရိကန်နဲ့တရုတ်ပြည်အကြားကုန်သွယ်ရေးမမျှတမှုကိုမျှတဖို့ရန်အမေရိကန်သမ္မတဘုတ်အစိုးရဟာစူးစမ်းရမှာပြင်းပြင်းထန်ထန်မဆောင်ရွက်ဘူးဆိုပြီးတော့ဆွဆွဲချက်တွေပေါ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတင်ပြလိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေကအခုကံပြောဆိုကြပါတယ်အမေရိကန်လွှတ်တော်အမတ်တွေကလည်းသူတို့ရဲ့ပြည်နယ်တွေမှာအလုပ်လက်မဲ့နှုံထားတွေတိုးလာတာကြောင့်ဒေါသထွက်နေကြပြီးတရုတ်ပြည်ကအမေရိကန်နဲ့ကုန်သွယ်ရမှာမျှတမှုမရှိတဲ့ဤတွေကိုအသုံးချနေတဲ့အတွက်ကလေးစားချေဖို့သူတို့ရဲ့ချင်းချောက်မှုတွေကိုဆက်လုပ်နေကြပါတယ်။အမေရိကန်လွှတ်တော်မှာလက်တလောကြားနာမှုတစ်ခုရှိခဲ့ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးဒေါ်မိုးထွန်းကပြောပြပေးပါလားခင်ဗျာ
။မကြာခင်လေးကမှပြုလုပ်သွားတဲ့အမေရိကန်အောက်လွှတ်တော်ဘန်ဒန်ငွေခွဲဝေသုံးဆွဲရေးကော်မတီရဲ့ကြားနာမှုတစ်ခုမှာတရုတ်အမေရိကန်နှစ်နိုင်ငံကုန်သွယ်ရေးနှက်တာမှုမရှိတဲ့ကိစ္စကိုအရေးယူဖြေရှင်းပေးပါမယ်လို့သက်ဆိုင်ရာအမေရိကန်တာဝန်ခံအရာရှိတွေကထွက်ဆိုသွားပါတယ်။အမေရိကန်ကတရုတ်ပြည်ကိုတင်ပို့တဲ့ပို့ကုန်တွေဟာတက္ကသိုလ်2000ကစပြီးတော့တဟုန်လုံးတိုးသွားခဲ့ပါတယ်။မစ်စ်ကပို့လို့ရတဲ့ကုန်တွေဟာအမေရိကန်ဒေါ်လာကတိ3500ရှိတယ်လို့သိရပါတယ
်။ဒါကြောင့်အခုတရုတ်ပြည်ဟာအမေရိကန်ကုန်ပစ္စည်းတွေတင်ပို့ရောင်းချရတဲ့နိုင်ငံတွေထဲမှာပြင်းစမနေရာကိုရရှိနေပြီလို့သိရပါတယ်အမေရိကန်စီးပွားရေးအကြံပေးပုဂ္ဂိုလ်များကောင်စီရဲ့ဥက္ကဋ္ဌဖြစ်တဲ့ Christine Fox ကတော့တရုတ်နဲ့အမေရိကန်ကုန်သွယ်ရေးဆက်ဆံမှုမှာအရှုံးပေါ်နေတာကိုအယူအဆမမှန်ကန်နဲ့မှားယွင်းတဲ့အမြင်နဲ့မြင်ပြီးချွေးနှွေးငင်းခုန်နေကြခြင်းဖြစ်တယ်လို့အခုလိုပြောကြလိုက်ပါတယ
် US trade deficit excluding China has also risen sharply
တရုတ်ပြည်နဲ့ကုန်သွယ်မှုအရှုံးပြနေတာကိုထက်မတွက်အောင်အောင်ပါပဲအမေရိကန်ရဲ့ပြည်ပကုန်သွယ်ရေးဟာရှုံးပြနေပါတယ်တရုတ်ကြောင့်အမေရိကန်အရှုံးပြရတဲ့ပမာဏကဒီအရှုံးပြငွေရဲ့၄ပုံတစ်ပုံပဲရှိပါတယ်ဒီပမာဏဟာမြောက်အမေရိကလွတ်လပ်တဲ့ကုန်သွယ်ရေးဇုံစာချုပ်ကြောင့်အရှုံးပြငွေနဲ့ဥရောပနဲ့ကုန်သွယ်မှုအရှုံးပြငွေတို့နဲ့စာရင်းအနည်းချင်းလောက်ပဲဖြစ်ပါတယ
်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကကုန်သွယ်ရေးမှာအရှုံးပေါ်နေတာကိုအသာထားပြီးအခုတရုတ်ပြည်ရဲ့လက်ရှိငွေကြေးစနစ်ပုဂ္ဂလိကပိုင်ဆိုင်မှုတွေအတွက်ထားရှိတဲ့မလုံလောက်တဲ့ဥပဒေတွေနဲ့တခြားကိစ္စတွေကြောင့်အမေရိကန်လွှတ်တော်အမတ်တော်တော်များများဟာဒေါသထွက်နေကြပါတယ်။ဒီကိစ္စတွေအတွက်အမေရိကန်အစိုးရကဘယ်လိုအရေးယူဆောင်ရွက်မလဲဆိုပြီးတော့သိတင်ကြပါတယ်။တရုတ်ပြည်ရဲ့ငွေကြေးစနစ်နဲ့ပတ်သက်ပြီးသမ္မတဘုတ်ကပိုးပြီးတော့ဖိအားပေးအရေးယူဖို့လိုအပ်တယ်လို့မေရီလန်ပြည်နယ်ကအမေရိကန်အောက်လွှတ်တော်အမတ်Benjamin Cardin ကအခုလိုပြောကြပါလေ
We need action. We need action. Those who've lost their jobs because of unfair trade practices whether it's piracy or
အရေးယူဖို့ကျွန်တော်တို့လိုအပ်နေပါပြီ။အရေးယူဖို့ကျွန်တော်တို့လိုအပ်နေပါပြီလို့သူကပြောကြပါလေ။ပုံလူကူးပြီးရောင်းချလို့ပဲဖြစ်ဖြစ်မှားယွင်းတဲ့ငွေဖလှယ်တဲ့နှုံးထားကြောင်ပဲဖြစ်ဖြစ်ကုန်သွယ်ရေးမှာမမျှတတဲ့အတွက်လူတွေအလုပ်ပြုတ်ကုန်ကြပါပြီ။ဘာမှမမားယွင်းဘူးလို့ဆိုပြီးသူတို့ဒရေဟာထိုင်ကြည့်နေကြတော့မှမဟုတ်ဘူးလို့အမတ်ဘင်ဂျမင်းကာဒင်းကပြောကြားသွားပါလေ။မီရှိဂန်ပြည်နယ်ကဒီမိုကရက်အမတ်ဆန်ဒါလီဗင်ကအမေရိကန်အစိုးရဟာဒဏ်ခတ်ပိတ်ဆို့မှုတွေပြုနိုင်တဲ့အခွင့်အရေးရှိတယ်ဆိုတာမျိုးလို့အသုံးချနိုင်တဲ့နီလာနေကိုအသုံးမပြုဘူးလို့အခုလိုဝေဖန်ပါလေ
။ Most everybody says to you do somethingAnd then you say, what, you're making progress? Nothing's happened.
တခုခုတော့လုပ်ပါလို့လူတိုင်းလူလူကသင်ကိုပြောလာကြပါတယ်။သင်ကလည်းတိုးတက်မှုတွေရှိပါတယ်လို့ပြောတယ်မဟုတ်ဘူးလား။ဒါပေမဲ့လက်တွေ့မှာတော့ပါရွေးမှုတွေ၊တရုတ်ငွေကြေး၊ဖလှယ်နှုန်းထားတွေအစီထားတာတွေနဲ့ပတ်သက်ပြီးအရေးယူမှုဟာဘာမှဖြစ်မလာပါဘူး။ဖြစ်မလာတာကိုစီးပွားရေးမူဝါဒတွေကြောင့်အားလုံးကိုအကြောင်းပြပြီးကိုလွတ်ရုံးခဲ့တယ်လို့အမတ် Levin ကပြောကြားသွားပါတယ်။အမေရိကန်လက်ထောက်ကုန်သွယ်ရေးကိုယ်စားလှယ်တော်ကြီး Charles Freeman ကတော့အခုလိုမှတ်ချက်ပြုပါတယ်
။ The administration is working hard across the board to encourage greater market access for our agriculture producers, intellectual property rights.
ကျွန်တော်တို့ရဲ့လေယာထွက်ကုန်ထုတ်လုပ်သူတွေ၊ပုဂ္ဂလိကပိုင်ဆိုင်ခွင့်နဲ့ဆောင်ရွက်ခွင့်ရှိသူတွေ၊ဝန်ဆောင်မှုပေးနိုင်သူတွေနဲ့ကုန်ပစ္စည်းထုတ်လုပ်သူတွေအနေနဲ့ပိုမိုကြီးမားတဲ့ဈေးကွက်ရရှိဖို့ရန်သမ္မတ Bush အစိုးရကပြင်းပြင်းထန်ထန်ဆောင်ရနေပါတယ်လို့ပြောကြလိုက်ဒါကိုတင်ပြရင်ဒီသတင်းပါအတွက်စီးပွားရေးကဏ္ဍကိုဒီမာရင်ညီကုန်းတက်လိုက်ပါတယ်ခင်ဗျာ